အင်ဒိုနီးရှားနိုင်ငံအနောက်ပိုင်းမီးတောင်ပေါက်ကွယ်မှုဖြစ်ခဲ့တဲ့ဒေသမှာမိုကြီးပြည်ရုတ်တရက်ရေကြီးမှုတွေဖြစ်ခဲ့တာအပြင်အိတ်ခဲနေတဲ့ချော်ရည်တွေစီးဆင်းခဲ့တာကြောင့်အနည်းဆုံး12ဦးသေဆုံးပြီးတော့4ဦးပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကဒီကနေ့မေလ12ရက်နေ့မှာပြောကြားလိုက်ပါတယ်။စနေနေ့ည7:00ခွဲလောက်ကနိုင်ပေါင်းများစွာမိုးတွေအဆက်မပြတ်ရွာသွန်းပြီးမာရာပီမီးတောင်ကနေချော်ရည်အေးတွေစီးဆင်းခဲ့တာကြောင့်ဂျာဗာကျွန်းအနောက်ပိုင်းကအန်ဂမ်နဲ့တနာတတာကျေးရွာတွေမှာရေကြီးမှုတွေဖြစ်ခဲ့တယ်လို့ရှာဖွေကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။ချော်ရီအေးအေးဆိုတာကတော့မီးတောင်ပေါက်ပြီးတော့တင်ကျန်နေတဲ့ပြာမုံတွေကမိုးရွာပြီးတအောက်ကိုရွှွန့်နုံနေတဲ့ဖွဲ့ဆင်းဆင်းကျလာတာဖြစ်ပါတယ်။အခုချိန်ထိတော့သေဆုံးသွားသူတွေက3နှစ်နဲ့8နှစ်အရွယ်ကလေးငယ်2ဦးအပါအဝင်လူ6ဦးကိုဘသူဘဝဖြစ်တယ်ဆိုတာကိုသိရှိထားပြီးဖြစ်တယ်လို့ဆိုပါတယ်။အသက်ရှင်ကျန်တဲ့သူတွေကိုရှာဖွေတဲ့လုပ်ငန်းတွေဒီကနေ့ဆက်လက်လှုပ်ဆောင်သွားမယ်လို့ဒေတာရင်းရှာဖွေကယ်ဆယ်ရေးအကြီးအကဲအဗ်ဒူမာလစ်ကပြောပါတယ်။ဒီဒေတာတွေကခရိုင်နှစ်ခုမှာအရေးပေါ်ကယ်ဆယ်ရေးစခန်းတွေလည်းဖွင့်လှစ်ထားတယ်လို့ဆိုပါတယ်ခင်ဗျာ။